တမလောကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်နဲ့တမလောကာဆောင်တွေဟာကက်သလစ်ယဟန်နဲ့ကာရီနယ်ချားလ်စ်မောင်ဘိုရဲ့ဖိတ်ကြားချက်နဲ့ရန်ကုန်မြို့စိတ်မေရီဘုရားကျောင်းခရစ်စမတ်မိတ်ဆွန်စာပွဲကိုပထမဆုံးအကြိမ်တက်ရောက်ကြပါတယ်။မြန်မာတမလောအနေနဲ့လူမျိုးစုံတက်ဖြတ်မှုကျူးလွန်ကြောင်းနဲ့ဘာသာရေးခွဲခြားဖိနှိပ်မှုတွေရှိနေကြောင်းဆွတ်ဆွဲခံထားရသလိုအမေရိကန်ပါဝင်အနောက်နိုင်ငံတွေရဲ့ပြစ်မှတ်ထားဒဏ်ခတ်အရေးယူခံထားရချိန်မှာတမလောထိပ်ပိုင်ခေါင်းဆောင်တွေခရစ်စမတ်ဘာသာရေးပွဲတော်ကိုထူးထူးခြားခြားသိတက်ရောက်ကြတဲ့အပေါ်မှာတုံ့ပြန်ချက်တွေကိုမန့်အင်ဂျင်နိုင်ကစူးစီးတင်ပြထားပါတယ်
။ဒီဇင်ဘာလ25ရက်နေ့ကရန်ကုန်ကက်သလစ်ဂိုင်းချုပ်သာသနာဂိုင်းချုပ်ဆရာတော်ကြီးကာဒီနယ်ချားလ်စ်ဘိုရဲ့ကျောင်းတိုက်မှာပြုလုပ်တဲ့ Christmas နေ့အထိမ်းအမှတ်စုပေါင်းစုတောင်းပွဲအခမ်းအနားကိုတက်ရောက်လာတဲ့ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကအခုလို Christmas ပွဲတော်ကိုတက်မတော်ခေါင်းဆောင်တွေအတူတကွဆင်နွှဲတာဟာပထမဦးဆုံးအကြိမ်ဖြစ်တဲ့အတွက်တမိုင်းဝင်နေ့တနေ့ဖြစ်ကြောင်းပြောကြားခဲ့တာပါ။ဒီပေါ်မှာNCBAC ခေါ် American နိုင်ငံလုံးဆိုင်ရာမြန်မာကက်သလစ်အဖွဲ့အစည်းတာဝန်ခံ Kentucky ပြည်နယ် Holy Spirit Parish Christian ကျောင်းကဖုံးတော်ကြီးဂျွန်ပေါ်မန်ကသူ့ရဲ့အမြင်ကို VOE ကိုခုလိုပြောပါတယ
်။ဒေါ်ဆန်းစုကြလည်းဒီအတွက်ကိုကြိုးစားနေတာတော့ကျွန်တော်ရဲ့နိုင်ငံတကာဖြစ်တဲ့ကျွန်တော်ရဲ့မြန်မာပြည်ရဲ့အခြေအနေကိုပြန်ပြီးတော့မှ Reconciliation အပိုင်းကိုအားပေးဖို့ပေါ့လေ။တစ်ဖက်ကလည်းဒီကျွန်တော်ခေါင်းဆောင်တွေရဲ့ဘက်ကလည်းနိုင်ငံရဲ့အရေးကိုအဥစားပေးဖို့ဒီပြည်သားကောင်းစားရတဲ့ပုံမလို့ဆောင်အောင်လို့ဒီဝင်ပြီးတော့မှသိသက်ဆွေးနွေးညှိနှိုင်းပေးတဲ့သဘောမျိုးရှင်မင်းရင်းနှီးမှုပုံရရအောင်လို့ပြည်သားမှဆံပါရကိုရဲ့အတူတူလှုပ်ဆောင်မှုပေါ့လေနော်နိုင်ငံကောင်းစားရတဲ့ဒီလိုလှုပ်ဆောင်မှုတစ်ခုပေါ့အဲ့လိုပဲမြန်မာနောက်တော့ Christmas ရဲ့ပတင်းကောင်းကလည်းဒါလူသားအလုံးပေါ်ပိုင်းနေငင်းကဲချင်းရောက်ရှိဖို့ဆိုတဲ့အကြောင်းလူသားအလုံးကျွန်တော်မြန်မာပြည်သူပြည်သားတွေဒီတချင်းရရှိဖို့ဆိုတာကအကုန်လုံးဒီနိုင်ငံတော်နဲ့ပတ်သက်နေတဲ့ပုဂ္ဂိုလ်ရဲ့အားလုံးဒါတွေမှာညှိနှိုင်းတိုင်ပင်လို့မှာအများကောင်းဆိုတောင်းကျိုးအတွက်ဒီတိုင်းလှုပ်ဆောင်ဖို့ပါလေဒါကကျွန်တော်တို့ Christmas ရဲ့တကယ်ရည်ရွယ်ချက်ဒီဒီကောင်းမျိုးကရှိတော့သူတို့ဒီနေတချင်းရှိပြီးဒီဆိုတော့ message ကိုအားလုံးကိုပေးတဲ့သဘောရှင်းတယ်လို့ယုံကြည်ပါတယ်
ရခိုင်ပြည်နယ်မြောက်ပိုင်းမှာရိုဟင်ဂျာမွတ်စလင်တွေပေါ်မြန်မာစစ်တပ်ရဲ့ရက်စက်ကြမ်းကြုတ်မှုဟာလူမျိုးတုံးတက်ဖြတ်မှုကိုကျူးလွန်တဲ့အဆင့်ထိမြောက်ကြောင်းဆွဆဲခံထားရတယ်လို့မြန်မာအစိုးရအနေနဲ့လည်းတားဆီးအရေးယူနိုင်ခြင်းမရှိဘူးဆိုတဲ့ဆွဲချက်နဲ့ ICJ နိုင်ငံကတရားရုံးမှာဂမ်ဘီယာနိုင်ငံကမြန်မာကိုအမှုဆွဲတင်ထားတဲ့အချိန်အမေရိကန်အပါဝင်အနောက်နိုင်ငံတွေကမြန်မာစစ်ကောင်းဆောင်တွေကိုပြစ်မှတ်ထားတန်းခတ်အရေးယူထားတဲ့အချိန်မှာနိုင်ငံကဖိအားတွေရောကြစီရင်မြန်မာစစ်ကောင်းဆောင်ပိုင်းကဟန်ပြစ조사မှုဖြစ်ကြောင်းကချင်မဟာမိတ်အဖွဲ့ဥက္ကဋ္ဌဂမ်ဆန်အန်ဆန်ကပြောရည်ကိုပြောပါတယ်
။တကူထူးခြားမြန်မာနိုင်ငံကိုနိုင်ငံတကာနေပြီးတော့ဖိအားအင်တာများနေတဲ့အချိန်မှာဒီလိုအဲနိုင်ငံရေးအရာပေါ့နော်ကျူမှုလို့ပဲကျွန်တော်ကယူဆပါတယ်ခင်ဗျာ။တကယ်လက်တွေ့မရှိဘူး။များပါဒီဟန်ပြသဘောထားနဲ့အဲလုပ်တယ်လို့ပဲကျွန်တော်ကမြင်ပါတယ်ခင်ဗျာ
။မြန်မာအစိုးရကတော့ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုအတိမတ်ပြုလက်ခံထားခြင်းမရှိပါဘူး။ကာဒီနယ်ချားလ်စ်ဘိုရဲ့မနေ့ကခရစ်စမတ်နှုတ်ခွန်းဆက်မိန့်ခွန်းမှာ ICJ နိုင်ငံကတရားရုံးမှာမြန်မာနိုင်ငံအမှုဆွဲတင်ခံထားရတဲ့ကိစ္စနဲ့ပတ်သက်လို့လည်းကမ္ဘာကမြန်မာနိုင်ငံကိုပုံမူနားလည်ဖို့လိုအပ်ကြောင်းနဲ့နိုင်ငံတစ်ခုအနေနဲ့မြန်မာနိုင်ငံဟာမိမိလုံခြုံရေးအတွက်ပြုလုပ်ရတဲ့အစီအမံတွေဖြစ်တယ်လို့ထည့်သွင်းပြောကြားခဲ့ပါတယ်။ဒါနဲ့ပတ်သက်လို့ဂမ်ဆန်အန်ဆန်ကသူ့ရဲ့အမြင်ကိုအခုလိုတုံ့ပြန်ပြောဆိုပါတယ
်။ဒီကာဒီနယ်ချားလ်စ်ဘိုကနေပြီးတော့ပြောတာကတော့အပြုသဘောဆောင်မှပြောတဲ့ဟာတွေပေါ့နော်။ကတကယ်ပကတိအခြေအနေမှာတော့တကယ်ကိုဆူဆူရောအခြေအနေရှိပါရဲ့ဗျဒီတတ်မတော်ကနေပြီးတော့မတ်စတက်ကနေပြီးတော့လှုပ်တဲ့အဲတချို့အပြုအမူကအင်မတန်ကိုဘာသာရေးနဲ့ပတ်သက်ပြီးမှကိုကြည့်လို့ရလဲတဲ့ဟာတွေတက်တင်တာကရောအများကြီးရှိတယ်ဒီဒီဘာသာရေးနဲ့ပတ်သက်မှအပြုရှင်တွဲနေမှုအတွက်ချီခိုက်တဲ့အခြေအနေကိုရောက်နေတာပေါ့နော်
မင်းကရန်ကုန်ခရစ်စမတ်စုတောင်းပွဲကိုတက်ရောက်လာတဲ့ပို့ချုပ်မှုကြီးမင်းအောင်လှိုင်ကတော့ဖွဲ့စည်းပုံအခြေခံဥပဒေပုံမှ360နှစ်နဲ့363လို့မှာဘာသာရေးလွတ်လပ်ခွင့်နဲ့ကုညီစောင့်ရှောက်မှုတွေအတွက်အာမခံပေးထားတယ်လို့လည်းပို့ချုပ်မှုကြီးမင်းအောင်လှိုင်ကပြောသားပါတယ်ရှင်